ရခိုင်ပြည်နယ်မောင်တော်ဒေသမှာသတင်းမီဒီယာတွေကိုအင်တာဗျူးဖြေပေးခဲ့တဲ့မွတ်စလင်ဘာသာအစ္စလမ်ဘာသာဝင်အမျိုးသားတဦးအသက်ခံရပါတယ်။အခုချိန်ထိတော့ဘယ်သူသက်တယ်လဲဆိုတာမသိရသေးပေမဲ့နှစ်ဖက်အဖွဲ့အစည်းကတော့တစ်ဖက်နဲ့တစ်ဖက်ဆွဆွဲပြောဆိုနေတာတွေရှိပါတယ်။ရခိုင်ပြည်နယ်ကိုကျူးကျော်လာတဲ့အကြမ်းဖက်အဖွဲ့အစည်းတွေဘက်ကရန်ရှာဖိအားပေးလှုပ်ဆောင်နေတာတွေလည်းရှိနေတာပါ။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခကတင်ပြထားပါတယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောဒေသကိုပထမဆုံးအချိန်တွားရောက်ခွင့်ရခဲ့တဲ့သတင်းမီဒီယာတွေရဲ့မေးမြန်းမှုတွေကိုဖြေကြားပေးခဲ့ပြီးပျောက်ဆုံးနေတယ်လို့သတင်းတွေထွက်ပေါ်ခဲ့တဲ့မွ슬လင်အမျိုးသားတအုပ်ရဲ့အလောင်းကိုအခုနောက်ဆုံးတွေ့ရှိခဲ့ကြရတာဖြစ်ပါတယ်။ဒိုရန်ရွာနယ်ငခုရရွာကြားစပယ်ပင်ရင်ချောင်းအနီးကလေခွင်းဆက်မှာတွေးခွက်တွေတွေ့ရတဲ့အတွက်ရဲတပ်ဖွဲ့ကဆက်လက်ရှာဖွေခဲ့ကြတာဖြစ်ပြီးဒီနေ့နေ့လယ်ပိုင်းမှာတော့သူရဲ့အလောင်းကိုစပယ်ပင်ရင်ချောင်းထဲမှာဥကောင်းမပါပဲပြန်လည်တွေ့ရှိခဲ့တာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။မောင်နှောမြို့နယ်ငခုရကျေးရွာကမွတ်စလင်အမျိုးသားရဲ့အလောင်းကိုတွေ့ရှိခဲ့တဲ့အတွက်လူသတ်မှုနဲ့အမှုဖွင့်ထားပြီးစုံစမ်းမှုတွေစတင်မှာဖြစ်တဲ့အကြောင်းနေကြားဆောင်ရဲတပ်ဖွဲ့ကရဲမှူးကြီးတက်နိုင်ကပြောပါတယ်။
ဒီကြောက်သွားတယ်ဆိုတော့ကျွန်တော်ဒီကြောက်ဖွင့်တာဆိုပြီးပြောတယ်နော်။အဲ့ဒါအခုအလောင်းတွေ့ပြီဆိုပြီးတော့အလောင်းတွေ့တယ်အလောင်းတွေ့ပြီဆိုပြီးတော့ရောပုတ်လေးတက်လာ။လောင်းကအဲ့ဒီသူကမနေ့ကသူကတွေ့တယ်ဆိုတဲ့နေရာနဲ့အဲ့ဒီလီတာ200လောက်အကွာဆောင်းဆက်မှလို့ပြောတာ။အဲ့တော့ခေါင်းမပါဘူးတဲ့ခေါင်းမပါဘူးဆိုတော့ကျွန်တော်တို့ကလူသက်မှုပြောင်းပြီးဟုတ်ဖြစ်မှာပေါ့နော်
။အသက်ခံရသူဟာမောင်နှောမြို့နယ်မြောက်ပိုင်းကိုပြည်တွင်းပြည်ပသတင်းမီဒီယာတွေရောက်ရှိနေချိန်ဗုဒ္ဓဦးနေ့ကတွေ့ဆုံဖြေကြားခဲ့တဲ့ငခုရကျေးရွာနေမွတ်စလင်အမျိုးသားဒွမ်မာမက်ခေါ်ရှူနာများဖြစ်ကြောင်းရဲတပ်ဖွဲ့ကအတည်ပြုခဲ့ပါတယ်။အခုချိန်ထိတော့တပ်ဖြတ်မှုဟာဘသူလက်ချက်ဆိုတာကိုအတိအကျမပြောနိုင်သေးပေမဲ့မြန်မာအာဏာပိုင်တွေဘက်ကတော့မောင်တော်ဒေသမှာရဲကင်းတွေကိုအကြမ်းဖက်တိုက်ခိုက်ခဲ့တဲ့အကြမ်းဖက်လှုပ်ရှားသူတွေနဲ့ဆက်နွယ်သူတွေရဲ့လက်ချက်ဖြစ်မယ်လို့တန်တရာရှိနေကြပါတယ်။တစ်ချိန်တည်းမှာပဲမောင်တော်ဒေသမှာနေမည်စိုးမိုးရေးအတွက်စစ်စီရေးလှုပ်ဆောင်တာမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကလူ့အခွင့်အရေးချိုးဖောက်မှုတွေရှိနေတယ်လို့ဆွဆွဲသူတွေကတော့လုံခြုံရေးတပ်ဖွဲ့တွေဒါမှမဟုတ်ဗုဒ္ဓဘာသာဝင်ရခိုင်လူမျိုးတွေလက်ချက်လို့ပြောဆိုနေတာတွေလည်းရှိနေပါတယ်။ရခိုင်ဒေသခံတွေဘက်ကတော့နိုင်ငံတကာကဆွဆွဲထားတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေဖြစ်တဲ့လိင်ကျန်းဖက်မှုတွေနေအိမ်တွေကိုမီးရှို့ဖျက်ဆီးတာတွေဟာနိုင်ငံတကာကဆွဆွဲထားတယ်လို့တက်မတော်ဘက်ကလှုံ့ဆော်တာမဟုတ်မှန်ကြောင်းသတင်းမီဒီယာတွေကိုဖြေကြားခဲ့တဲ့အတွက်အညှိုးထားကားကူးလို့တပ်ဖြတ်ခဲ့တာဖြစ်တယ်လို့ပြောဆိုနေကြပါတယ်။ပထမဆုံးအကြိမ်သတင်းသမားတွေတွားရောက်ခဲ့တဲ့ခီးစဉ်ကိုဥဆောင်ခဲ့တဲ့သတင်းနယ်စာနယ်ဇင်းလုပ်ငန်းကအထွေထွေမန်နေဂျာလည်းဖြစ်သတင်းတောက်တဦးလည်းဖြစ်တဲ့ဦးရဲနိုင်ကတော့မီဒီယာသမားတွေအနေနဲ့လွတ်လွတ်လပ်လပ်သတင်းယူခွင့်မေးမြန်းခွင့်တွေရှိခဲ့ပြီးမဲ့သတင်းမီဒီယာတွေကိုတွေ့ဆုံတဲ့ဒေသခံတွေအပေါ်မှာချင်းချောက်မှုအချို့ရှိခဲ့တာကြောင့်သတင်းရယူတာမှာခက်ခဲမှုတွေရှိနေတယ်လို့သူကပြောပါတယ်
ကျွန်တော်တို့ကအဲ့မှာကျတော့ကြက်တဲ့စီနေတိုက်ခိုက်ခံရတာဖြစ်တဲ့အတွက်အတိုင်းဒီဘယ်လိုလဲပေါ့နော်ဖြစ်သွားခြင်းမှာဘယ်လိုရှိလဲအပြီးတော့ဘယ်လိုရှိလဲအဲ့လိုမျိုးကိုကျွန်တော်တို့နေကြတာဗျာအဲ့ဒီတကယ်ပြောရင်လည်းသူတို့ဘက်ကဘယ်လိုလာလာလာဖြစ်တာလဲကကျွန်တော်တို့ကမသိသေးပါဘောဟာဖြစ်တာဆိုတာလောက်တာမရှိဘူးဖြစ်ရဲ့ဖြစ်ပါလဲသူဆက်လိုက်နေနေကုန်လို့သူမဖြစ်ပြတာမျိုးတို့အဲ့လိုမျိုးကိုကျွန်တော်တို့စိတ်ကြောက်ဖြစ်တာရင်တော့မသိရဘူးဗျာအဲ့လိုကျွန်တော်တို့နေရတဲ့အခါမှာတချို့ပေါ့တတိယရသွားမှာကိုသုံးနေတဲ့အဲ့ကတော့ကျွန်တော်မေးပြီးနောက်ပိုင်းမှာအကာအကွယ်ပြောဖြစ်စေ၊ကာကံရှင်နဲ့ပတ်သက်တဲ့မိသားစုကိုဖြစ်စေ၊သိကြတာတော့မဖြစ်အောင်လုပ်တာလေးတွေရှိတယ်။ဒါနဲ့မိုးကတ်သွားတာလေးတွေရှိပါတယ
်။မောင်နှောဒေတာမှာဥပဒေမဲ့တပ်ဖြတ်မှုတွေမီးရှို့တာတွေအထမပြုကျင့်တာတွေလို့ဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတယ်ဆိုတဲ့သတင်းတွေကြောင့်နိုင်ငံတကာကအကဲခတ်တွေသတင်းမီဒီယာတွေလွတ်လပ်စွာသတင်းသွားယူဖို့ကုလသမဂ္ဂနဲ့လူခွင့်လှုပ်ရှားသူတွေရဲ့ဖိအားပေးတောင်းဆိုမှုတွေကြားမှာပဲမြန်မာအာဏာပိုင်တွေဘက်ကသတင်းသမားအချို့ကိုတွားရောက်သတင်းယူခွင့်ပြုခဲ့တာဖြစ်ပါတယ်ရှင်